မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အခုတော့ဒီဘာဆန်ချာကျွန်းကိုရိုဟင်ဂျာဒုက္ခသည်တွေကိုရွှေ့ပြောင်းနေတဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဗြိတိန်အခြေစိုက်မြမလူအခွင့်ရေးကွန်ရက်ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းကိုဆက်သွယ်မေးမြန်းမှာဖြစ်ပါရရှင်ဟုတ်ကဲ့ကိုကျော်ဝင်းရေမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့ရှင်အခုဒီဘာဆန်ချာကျွန်းကိုပေါ့နော်ဒီရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လူအခွင့်ရေးအဖွဲ့တွေအနေနဲ့ဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့မြင်တာတော့ဗျာဒီဟာဒါက solution မဟုတ်ဘူးเนาะဒီဟာဖြည့်ရှင်းပုံဖြည့်ရှင်းဒီတခုခုလွဲနေတယ်လို့ပဲဒီဟာဟိုဒီလူတွေတတန်းကျော်ရှိတဲ့ဒုက္ခတွေဒီဟာတို့ဟာတစ်ချိန်မြန်မာပြည်ပြောင်းမယ်လူတွေမြန်မာပြည်မှာပြန်ဖို့အတွက်တို့ဦးစားပေးပြီးတော့ဟိုဆောင်ရွက်တင်တယ်ပေါ့เนาะဒီချိန်မှာဆိုတော့မြန်မာပြည်မှာလည်းပြန်ကြည့်မယ်ဆိုရင်ဒီတို့တွေထားခဲ့တဲ့လယ်မြေတွေနောက်ဒီမှာနောက်ထပ်အဆောက်အဦတွေဟိုသူတို့တွေတစ်ချိန်ပြန်နေရာချထားပေးလို့ရတဲ့နေရာတွေလည်းဟိုမှာရှိနေပြီဆိုတော့လူတသိန်းလောက်ကိုပဲဘာဆန်ချာကျွန်းကိုပို့လိုက်ပြီးတော့ဒီပြဿနာပြည်လည်သွားမှာမဟုတ်ဘူးဒီဟာကအဓိကသူ့ရဲ့ solution ကဒီလူတွေမြန်မာပြည် repatriation လုပ်နိုင်မှုအရေးကြီးတယ်ဆိုတော့ဒီဟာကိုဘင်္ဂလားဒေ့ရှ်ဆိုရကကိုကဘာဖြစ်သွားလဲဆိုတော့ဟိုဒုက္ခတွေဒီဒုက္ခတွေစခန်းမှာဖြစ်နေတဲ့ဒုက္ခအခက်အခဲပြဿနာတွေကိုသူကဒါနဲ့ဖြေရှင်းတဲ့ပုံစံမျိုးပုံစံလုပ်နေတဲ့ပုံမှာဒီဟာတစ်ခုလမ်းကြောင်းတစ်ခုလွဲတာတစ်ခုနောက်တစ်ခုကဒီလူခွင့်ရေးဖွဲ့စည်းတွေတွားပြီးတော့လေ့လာခွင့်မပြုထားဘူး။နောက်အဲ့မှာ UN တို့ဘာတို့ကတွားပြီးတော့ assessment မလုပ်ခိုင်းဘူး။ဟိုလုပ်ဖို့မပြုဘူးနော်။ဒီကျိုးမှာပြောင်းလူနေဖို့အတွက်တင့်မတင့်။နောက်ဟိုလုံခြုံမှုရှိမရှိသူတို့အတွက်တင့်တော်မှုမတင့်တင့်တော်မတင့်တော်ဆိုဒါတွေကဟိုဒီတိုင်းစောက်ပြီးပြီးရောဆိုတဲ့ပုံစံမျိုးလုပ်လို့မရဘူးပေါ့နော်။ဆိုတော့အဲ့ဒီဟာတွေအပေါ်မှာချက်လက်လေးမြောင်မြောင်သာကြည့်ကြံဖြစ်ဟိုဒီလိုအခုလိုရွှေ့ပြောင်းနေတယ်ဆိုတာကတော်တော်တော့စိုးရင်စရာပါ
။ဟုတ်ကဲ့။အဲ့တော့ဒီလိုအခြေအနေမှာအခုကုလသမဂ္ဂကတော့ဒီလိုဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ့နော်ဒုက္ခသည်တွေရဲ့စိတ်ဆန္ဒမပါဘဲနဲ့ဒါမှမဟုတ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပေါ့နော်ပြောင်းရွှေ့နေတဲ့အစီအစဉ်ကိုသူတို့ကန့်ကွက်ထားတဲ့အပိုင်းပေါ့နော်အဲ့တော့ကုလသမဂ္ဂကဘယ်လိုဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင
်အမှန်ကုလသမဂ္ဂအနေနဲ့ဒီနေရာမှာပြတ်သားတဲ့အတန်ထုတ်တင်တယ်ပေါ့ဗျာဒီလူတွေကဒီလိုခေါ်သွားခြင်းဟာတင့်မတင့်ဆိုချက်ချင်းပြက်ပြက်သားသားပြောဆိုသူတို့အနေနဲ့ပြောဆိုတင်တယ်အကြောင်းလဲဆိုတော့ကုလသမဂ္ဂအနေနဲ့လည်းအိမ်မှာသွားပြီးတော့စစ်ဆေးပိုင်ခွင့်မရှိမရထားဘူး။နောက်ဒီလူတွေဒီမှာလက်ရှိအနေထားဘယ်လိုအနေထားမျိုးနဲ့ဘယ်လိုဒုက္ခမျိုးနဲ့ရင်ဆိုင်ပြီးနေနေရလဲဆိုတာကကုလသမဂ္ဂမှာရှိတဲ့ဖွဲ့စည်းတဲ့အသိဆုံးတောင်။ဆိုတော့ဒီနေရာမှာပြသတဲ့တုံ့ပြန်မှုတွေဟိုရှိတဲ့တယ်လို့ကျွန်တော်မြင်လာပါနော်
။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံထားတဲ့ဒီမြန်မာအစိုးရအနေနဲ့ရောအခုလိုပေါ့နော်ဒါဘင်္ဂလားဒေ့ရှ်ကတော့သူ့နိုင်ငံမှာသူတို့လက်ခံထားတဲ့ဒီလိုတိမ့်တဲ့ချီရှိနေတဲ့ဒီရိုဟင်ဂျာတွေကိုသူတို့ကဖြည့်ရှင်းတဲ့အနေနဲ့ဒီကျွန်းကိုပို့ရဲပေါ့လေဆိုတော့မြန်မာအစိုးရအနေနဲ့ရောသူ့ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်ကျွန်တော်တို့နိုဝင်ဘာလကကျွန်တော်တို့ဒီရွေးကောက်ပွဲပြီးတော့ NL ဆိုရကိုကျွန်တော်တို့ဒီအချက်ချက်တောင်းဆိုထားတာရှိတယ်ပေါ့နော်ဒီဆိုရတဲ့အနေနဲ့တော့အဓိကကျွန်တော်တို့တောင်းဆိုတာပါလဲဆိုတော့ဒီရိုဟင်ဂျာပြန်လာရေးအတွက်အဓိကညီမအစိုးရအနေနဲ့ပြည်တွင်းမှာရှိတဲ့ရိုဟင်ဂျာခေါင်းဆောင်တွေနဲ့စကားပြောဖို့လိုအပ်လာပြီ။ပြည်တွင်းမှာရှိတဲ့ဟိုရိုဟင်ဂျာတအူးတယောက်ပဲမဟုတ်ပေမဲ့လည်းပါတီစုံပေါ့ဗျာနော်။ဖွဲ့စည်းစုံသူတို့မှာရှိကြပါလေပြည်တွင်းမှာ။ဆိုတော့ဒီလူတွေနဲ့အဓိကစကားပြောဖို့လိုတယ်။ပြီးရင်သူတို့တွေဆင်းနဲ့အဖြေတစ်ခုရှာဖို့လိုအပ်တယ်။အခုကရိုဟင်ဂျာကိစ္စကရိုဟင်ဂျာတွေပါဝင်လို့မရပဲနဲ့တခြားဖွဲ့စည်းရပြောနေတယ်ဆိုတော့သူတို့ဒုက္ခသူတို့ခက်ခဲသူတို့အတီစုံပဲလူပြောနော်။ဆိုတော့အဲ့ဒီမှာညီမအစိုးရအနေနဲ့နံပါတ်1ရိုဟင်ဂျာနိုင်ငံရေးပါတီတွေနဲ့ရိုဟင်ဂျာကောင်းဆောင်ပိုင်းနဲ့ဆွေးနွေးဖို့လိုတယ်။နောက်အဓိကဒီသူတို့ပြန်လည်နေရာချထားရေးအတွက်ဒီ NVC ဆိုတာလည်းမလိုအပ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာဟို1994ကတည်းကဆွဲတင်စစ်စနစ်ရအိမ်တော်စုတစုချင်းစီရဲ့ record တွေနှစ်စင်တို့သူတို့မှရှိထားပြီးသား။ဆိုတော့ပြန်လာတဲ့ဟိုမိသားစုကမြန်မာပြည်ဟုတ်လားမဟုတ်လားတန်တရားဖြစ်စရာအကြောင်းကိုမရှိဘူး။ဒီဟာဒီအားလုံးအထောက်ထားမြန်မာဆွေးရမှာ1990ကျော်ကတည်းကရှိထားပြီးသား။ဆိုတော့NVC ဆိုတဲ့အရာကဒါချင်းပြောလို့ရှိရင်ရိုဟင်ဂျာတွေပြန်မလာနိုင်အောင်အတားဆီးလုပ်ထားသူတွေဖြစ်နေတယ်ဆိုတော့မြန်မာဆွေရတကယ်စေတနာမှန်နဲ့တကယ်ပဲလာစီခြင်းနေဆိုရင်မန်ကန်နီလန်နေဟိုအဓိကဟိုလက်ကင်ထားဖို့လိုအပ်တယ်ဟိုလက်တွေ့ကြမဲ့အရာတွေကိုဟိုလက်တွေ့ကြမဲ့အခြေခံသဘောတရားတွေကိုဟိုလက်ခံဖို့လိုတာပေါ့နော
်ခုလိုချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ကိုကျော်ဝင်းကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့မိုင်ကျေးဇူးများတင်ပါတယ်ဗျာ